္ဂလာပါရှင်2024ခုနှစ်ဇွန်လ17ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျမဂျူလိုင်းမျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာစစ်ကောင်စီကိုနိုင်ငံခြားငွေနဲ့လေရင်စီဖျက်တောက်ဖို့ဩစတြေးလျစီးပွားရေးပညာရှင်မစ္စတာရှောင်တာနဲကတောင်းဆိုလိုက်တဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေနဲ့ကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။ပဲခူးတိုင်းတောင်ငူခရိုင်ကြောက်ကြီးမြို့နယ်မုံမြို့ကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တဦးသိဆုံးပြီး၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။စစ်ကောင်စီချင်းမြန်တပ်ရင်းခမရ300ရွှေဝါတပ်ရင်းကနေ120မမလက်နက်ကြီးတွေနဲ့နက်လောင်ကြီးရွာအုပ်စုကတရက်တိုက်ရွာကိုဂျွန်လ9ရက်နေ့ကပစ်ခတ်ခဲ့တာကြောင့်အသက်85နှစ်အရွယ်ဒေသခံအမျိုးသမီးတဦးလက်နက်ကြီးထိမှန်သိဆုံးခဲ့တာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ဖွင့်လှစ်ခဲ့တဲ့တန်လျင်တံတားအမှတ်3ဖွင့်ပွဲအခမ်းအနားကိုရှော့တိုက်ဒုံးနဲ့တိုက်ခိုက်ဖို့စီစဉ်ထားသူ5ဦးကိုဖမ်းဆီးထားတယ်လို့စစ်ကောင်စီကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။တကုံမျိုးသစ်စိတ်ကမ်းမျိုးနယ်တင်ပေါ်ချင်းဝန်တန်းအိမ်ယာဝင်းလိုင်းကန်ဟောင်းတို့ခုမှ NUG လက်အောက်ခံရန်ကုန်အခြေစိုက်တော်လရေးအဖွဲ့ဝင်5ဦးကိုတရောက်ခွန်မမရှော့တိုက်ဒုံး2လုံးလက်ပစ်ပုံး2လုံးအပါအဝင်ဆက်ဆက်ပစ္စည်းတွေနဲ့ဂျွန်လ10ရက်နေ့မနေ့ကဖမ်းဆီးရမိခဲ့တာလို့ဆိုပါတယ်။ဖမ်းဆီးရမိသူတွေရဲ့ထွက်ဆိုချက်အရရှော့တိုက်ဒုံးပစ်ခတ်ရာမှာပူပေါင်းပါဝင်သူ2ဦးကိုဂျော်လ9ရက်နေ့မနက်ကထပ်မံဖမ်းဆီးမိခဲ့တယ်လို့ပြောပါရယ်ရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်နိုင်ငံတကာအမျိုးသမီးသတင်းမီဒီယာဖောင်ဒေးရှင်းကပေးအပ်တဲ့ Wellix and the Back လို့ခေါ်တဲ့အမျိုးသမီးသတင်းသမားစုကို RFA ရဲ့ပြင်ပဆောင်ပါရှင်ရှင်ဒေဝီကရရှိသွားပါရယ်။ဒီစုဟာထောင်ထဲမှာမတရားအကျဉ်းချခံနေရတဲ့အမျိုးသမီးသတင်းသမားတွေကိုဂုံပြုချီးမြှင့်တာဖြစ်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ထောင်ဒဏ်တသက်တကျွန်းချမှတ်ခံထားရတဲ့မှတ်တမ်းရုပ်ရှင်ရိုက်ကူးသူဒါရိုက်တာရှင်ဒေဝီကိုဒီနှစ်အတွက်ရွေးချယ်ချီးမြှင့်ခဲ့တာဖြစ်ပါတယ်။ရှင်ဒေဝီနဲ့အတူအမေရိကန်ပါလက်စတိုင်းနဲ့အီကွေဒေါနိုင်ငံကအမျိုးသမီးသတင်းသမား3ဦးကိုလည်းအမျိုးသမီးသတင်းသမားစွမ်းဆောင်ရည်စုတွေချီးမြှင့်ခဲ့ပါတယ်ရှင်။မကွေးတိုင်းရေစကြိုမြို့နယ်ခုနှစ်ပင်ရွာကိုဂျွန်လ9ရက်နေ့မနက်မှာစစ်ကောင်စီတပ်သားတွေဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးနဲ့ဒေသခံ3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ရေစကြိုမြို့အခြေစိုက်ခလာရ256ကစစ်ကောင်စီတပ်ဖွဲ့ဝင်80နီးပါးကကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိတဲ့နေရာကိုသတင်းရပြီးတော့ဝင်ရောက်ပစ်ခတ်ခဲ့တာလို့ဒေသခံ2ဦးကပြောပါရယ်ရှင်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာစစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ပူးပေါင်းတပ်တွေမနေ့မနက်ကတိုက်ပွဲဖြစ်ခဲ့ပါတယ်။ဝိုင်းမော်မြို့အနီးနောင်စီပေါ်ရွာဘက်ကနေစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းထိုးလာတာကြောင့် KIA ပူးပေါင်းတပ်တွေကကြားပြတ်တိုက်ခိုက်ရာမှာတိုက်ပွဲဖြစ်ခဲ့တာလို့ဒေသအခြေစိုက်မီဒီယာတွေကရေးသားဖော်ပြပါတယ်။တိုက်ပွဲအတွင်ထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူးရှင်။စကိုင်းတိုင်းကလေးမျိုးကအသက်20ဝန်းကျင်လူငယ်အယောက်20ဂျွန်လ9ရက်နေ့ကဖမ်းဆီးခံလိုက်ရတယ်လို့ကလေးမျိုးကံတွေကပြောပါရယ်ဒီလူငယ်တွေဟာကလေးမျိုးမင်းကြီးဟိုတယ်ရေကူးကံမှာရေကူးနေချိန်ရဲနဲ့စစ်ကောင်စီတပ်အင်အား30နီးပါးကလာရောက်ပိတ်ဆို့ဖမ်းဆီးသွားတာလို့ဆိုပါရယ်ဖမ်းဆီးခံရသူအများစုကအမျိုးသားတွေဖြစ်ပြီးတော့အမျိုးသမီးတချို့လည်းပါဝင်တယ်လို့ဆိုပါရယ်ဒီရက်ပိုင်းတည်းကလေးမျိုးမှာရဲလုံခြုံရေးအင်အားပိုတင်းကျပ်လာပြီးမြို့ရင်းလမ်းတွေမှာအစ်စ်အစေးတွေပုံများလာတယ်လို့မြို့ကန်တွေကပြောပါတယ်ရှင်သတင်းတွေကိုတင်ပြခဲ့တာပါအခုဆက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပါမယ်မန္တလေးမြို့ချမ်းအေးသာဇံမြို့နယ်ဘာထူအားကစားကွင်းအနီးကဆိုင်ကန်းတရာကျော်ကိုအာဏာပိုင်တွေကရော်ကြီးမပေးဘဲဖယ်ခိုင်းခဲ့တာကြောင့်အဲ့ဒီနေရာမှာနေထိုင်တဲ့လူဦးရေ900ကျော်ဒုက္ခရောက်နေကြပါတယ်မထထက်အင်ဒရာအောင်တင်ပြထားပါရရှင
်မန္တလေးမြို့ချမ်းအေးသာဇံမြို့နယ်ဘာထူအားကစားကွင်းအနီးကစစ်လို့ရေးဝန်ကြီးဌာနပိုင်းမြေနေရာမှာနေထိုင်တဲ့ဆိုင်ကန်းတရာကျော်ကိုအာဏာပိုင်တွေကဇွန်လ9ရက်နေ့ကနောက်ဆုံးထားဖယ်ရှားခဲ့တာကြောင့်အဲ့ဒီနေရာမှာနေထိုင်တဲ့လူဦးရေ900ကျော်ဒုက္ခရောက်နေတယ်လို့အဲ့မှာနေထိုင်တဲ့သူတွေကပြောပါရယ်လန်ဦးစီးဌာနတာဝန်ရှိသူတွေက1955ခုနှစ်အစိုးရအိမ်ဥပစာနှင်းထုတ်ခြင်းအဥပဒေပုံမှန်3အရ ခွင့်ပြုချက်မရှိဘဲနေထိုင်တာကြောင့်ဖယ်ပေးဖို့အတွက်မေလ24ရက်နေ့မှာအသိပေးစာပေးပို့ခဲ့ပြီး15ရက်အတွင်းထွက်ခွာခိုင်းခဲ့တာပါ။ရော့ကြီးလည်းမပေး၊နေရာအစားထိုးလည်းမပေးဘဲဖယ်ပေးခဲ့ရတယ်လို့လုံခြုံရေးအရမြင့်မဖော်လို့တဲ့စိုင်းကန်းပိုင်ရှင်တယောက်က RFA ကိုပြောပါတယ်။
ကျွန်တော်တို့ဒုတိယမောင်းထုတ်ရိုးကြီးလည်းမပြီးအစားလည်းမပြီးဘာမှလုပ်မပြီးပဲနဲ့အဲ့လိုမျိုးမောင်းထုတ်တော့ဆိုတော့တော်တော်ကိုမြင့်လာပါတယ်ဘာလို့အဲ့လိုမျိုးဝယ်ထားတဲ့ငွေအမောင်းကသိန်း200တို့150တို့အဲ့လိုမျိုးနဲ့ဝယ်ထားဆိုတော့အခုဖြစ်ပေါ်နေတော့တော်တော်မှတန်ပါတယ်
အဲ့ဒီနေရာမှာတက်ကြီးရွယ်ဦးတွေနဲ့အငိမ့်စားဝန်ထမ်းတွေအပါအဝင်လူဦးရေ900ကျော်နေထိုင်ပြီးဈေးဆိုင်ဈေးကန်းနဲ့ရုံးကန်းတွေဖွင့်လှစ်ထားတယ်လို့ဆိုပါတယ်ဆိုင်ငန်းတွေကို2003ခုနှစ်ကလမ်းဦးစီးဌာနနဲ့ပုဂ္ဂလိကကန်ထရိုက်တီပူးပေါင်းပြီးတော့15ပေပေ30အာစီထက်ခိုးပါဆိုင်ငန်းတခန်းကိုအဲ့ဒီကာလပေါက်ဈေးငွေကျပ်သိန်း160ကျော်နဲ့ရောင်းချခဲ့တာပါလက်ရှိတော့ငွေကျေးတက်နိုင်သူတွေအိမ်ငါနေကြပေမဲ့တချို့ကတော့ဘုန်းကြီးကျောင်းတွေမှာမှီခိုနေရပြီးကလေးတွေရဲ့ပညာရေးကအဆခက်ခဲသွားတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ဆိုင်ငန်းပိုင်ရှင်တယောက်က RFA ကိုပြောပါတယ
်ဟိုပိုင်ဝါနေပြီးတော့အခုကျတော့ငါဘွားရောက်ကြတယ်ဗျာဒီလိုမှမငါလည်းကျွန်တော်လက်ပြီးနေလို့ရှိခိုးတာမတက်နိုင်လဲသူကလည်းတက်နိုင်တဲ့နေရာတခြားတဲ့ဘုန်းကြီးကျောင်းပေါ့ဗျာဒါဝန်ထမ်းတွေပါတယ်အကြီးအကဲတွေပါတယ်ဟိုတက်ကြီးလူတွေပါတယ်ဗျာနော်အဲလူတွေအများကြီးပဲပေါ့နော်ကျောင်းတွေလည်းအပ်ပြီးပြီဗျာနော်အခုတော့လို့တော့ဟိုကျောင်းကလေးတွေလည်းစာပညာရေးတော်တော်ခက်ခဲသွားတယ
်လက်ရှိပေါက်ဈေးအရာအဲ့ဒီနေရာဟာမန္တလေးမြို့အလေဖြစ်တာကြောင့်လူနေဆိုင်ကန်းတခန်းကိုငွေကျပ်သိန်း3000ခန့်ရှိပြီးတော့ငါကကတော့တလကို9သိန်းကျပ်အထက်ရှိပါတယ်။လုံခြုံရေးအရာအမည်မဖော်လို့တဲ့ဆိုင်ငန်းပိုင်ရှင်တယောက်ကသူ့ဆိုင်ငန်းဝယ်ချိန်မှာအထောက်အထားခိုင်မာတာကြောင့်ဝယ်ယူခဲ့ပေမဲ့အယောင်းဝယ်စာချုပ်မှာတော့နေထိုင်ခွင့်မပါခဲ့ဘူးလို့ RFA ကပြောပါတယ
်။အခုကျွန်တော်တို့ဖောက်လို့ရေးလမ်းဦးစီးဌာနကြတော့လုံးဝအဲ့ဒီနော်နေထိုင်ပိုင်ခွင့်ဘလောက်ပြပါပြီဆိုတော့အတောင်လုံးဝမပါဘဲနဲ့ကျေးဇူးပါဗျာ။နမောတော့ကြာပြီရောင်းထည့်လိုက်တာ
2018ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD အစိုးရလက်ထက်ကလည်းအဲ့ဒီလူနေဆိုင်ငန်းတွေကိုဖယ်ရှားဖို့အမိန့်စာထုတ်ခဲ့ပေမဲ့ဆိုင်ငန်းနဲ့ပြန်လည်နေထိုင်ခွင့်ရခဲ့တာလို့ဆိုင်ငန်းပိုင်ရှင်တွေကပြောပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆိုင်ငန်းတွေဖယ်ရှားဖို့တတိပေးစာ3ချိန်အပို့ခံခဲ့ရပြီးစောက်လုံရေးဝန်ကြီးဌာနကိုအယူခံတင်သွင်းခဲ့ပေမဲ့လည်းပယ်ချခံခဲ့ရတယ်လို့ဆိုပါတယ်စစ်ကောင်စီအနေနဲ့ကျူးကျော်ဆိုပြီးဖယ်ရှားခံရသူတွေကိုအစားတို့နေရာပြန်ချမပေးဘဲလူနေအိမ်တွေကိုအင်အားသုံးဖယ်ရှားတာဟာဆရာဆွေးမှုမြောက်တယ်လို့2022ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာကမ္ဘာ့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ရှင
် RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်စစ်ကောင်စီကိုတန်ခတ်ပိတ်ဆို့တဲ့နေရာမှာနိုင်ငံသားငွေနဲ့လေယာဉ်စီဖျက်တောက်ဖို့ကိုအဓိကထားတင်တယ်လို့ Australia နိုင်ငံသားစီးပွားရေးပညာရှင် Mr. Shaun Tan ကပြောပါတယ်နေပြည်တော်အချုပ်ထောင်နဲ့ရန်ကုန်အင်းစိန်ထောင်တွေမှာချုပ်နှောင်ခံခဲ့ရတဲ့အဖြစ်အပျက်တွေကိုမှတ်တမ်းတင်ရေးသားထုတ်ဝေတဲ့သူ့ရဲ့စာအုပ်မိတ်ဆက်ပွဲအခမ်းအနားမှာအခုလိုပြောခဲ့တာပါဒီစာအုပ်မိတ်ဆက်ပွဲကိုတွားရောက်သတင်းယူထားတဲ့ RFA သတင်းတောက်စောဖို့ခွာတင်ပြထားပါတယ်ရှင
်ရောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတေးလျနိုင်ငံသား Mr. Shaun Tan ဟာသူ့ထောင်တွင်းမှာတွေ့ကြုံခဲ့တဲ့အတွေ့အကြုံတွေကိုရေးထားတဲ့an unlikely prisoner လို့ခေါ်တဲ့စာအုပ်ကို American ပြည်ထောင်စု Maryland ပြည်နယ်မှာနေမိတ်ဆက်တာဖြစ်ပါတယ
်။အရင်မှာတော့ကျွန်တော်တို့အားလုံးညီညီမျှမျှ equality နော
်ဒီစာအုပ်မိတ်ဆက်ပွဲနဲ့အတူမကြခင်ကြာရောက်တော့မဲ့ဒေါအောင်ဆန်းစုကြည်ရဲ့အသက်89နှစ်ပြည့်မွေးနေ့အတွက်လည်းဆုတောင်းခဲ့ကြတာပါ။အာနာသိန်းစစ်ကောင်စီရဲ့ဆွတ်ဆွဲပုံမှန်အမျိုးမျိုးတက်ဖမ်းဆီးအချင်းချခံရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့ရအနာဂတ်ဘလို့မြင်တယ်လဲလို့ရှောင်းတန်းနဲ့ကို RFA ကမေးမြန်းတဲ့အခါမှာတော့
I'm quite convinced that Min Aung Hlaing's junta is not going to last too much longer.
မင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ဟာတိတ်ကြကြခံတော့မှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်ပါတယ်။မြန်မာနိုင်ငံရေးမှာဒေါအောင်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကရှိနေစေဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။သူပြန်လာတဲ့အခါမြန်မာနိုင်ငံကပိုကောင်းတဲ့အနာဂတ်အတွက်ပါဝင်နိုင်ဦးမယ်လို့မျှော်လင့်နေပါတယ်။
အာနာသိန်းစစ်ကောင်စီအထီးကျန်သွားအောင်နိုင်ငံတကာကနေထတ်တူတန်ခတ်ပိတ်ဆို့ဖို့လိုတယ်လို့လည်းသူကပြောပါတယ်
။ Two aspects stand out to me. One, reduce
အရေးကြီးဆုံးနှစ်ချက်လုပ်ရပါမယ်။စစ်ကောင်စီကနိုင်ငံခြားဝင်ငွေရနေတာကိုရပ်သွားအောင်လုပ်ဖို့လိုပါတယ်။စစ်တပ်ဟာလေကြောင်းသုံးနည်းပညာလက်နက်ခဲယမ်းတွေဝယ်နိုင်ဖို့နိုင်ငံခြားငွေလုံနေတာကြောင့်ဒါကိုရပ်သွားအောင်လုပ်ရပါမယ်။နောက်တစ်ခုကတော့လေကြောင်းသုံးလောင်စာဆီတွေရနေတာကိုရပ်တန့်သွားအောင်လုပ်ဖို့ဒီနှစ်ချက်ကိုအဓိကထားတန်ခတ်ပိတ်ဆို့ဖို့လိုပါလေ
Xiong Dan Nehan Sitaka Anna Tengi Den Nau Pansi Kangaya Bido, Nepi Do Chow Thong Ne Yangon Insane Ajian Thong Ni Ma, Yap Bang Chow Yang Nga Zay Cha Chow Nang Kangaya Bari. Nepi Do Chow Thong Atuen Duong San Su Ki Ne Dwe Song Kere Achi Ni Rui Gule, Tu Ye Sao Te Ma Te Tuen Ji Ta Tha Bari. Anna Teng Sikong Siya Duong San Su Ki Apo, Soe Chia Sakku Chan Ne, Thong Nan Tong Sa Tong Ne Cha Ma Khe Di Do, Nau Bai Ma Thong Nan Na Sakho Nan Ne Gu Xio Cha Bi Khe Bari. Dabi Me Tu Gu Be Ma Pansi Tha Le Su Ra, တရားဝင်ထုတ်ပြန်ပြောဆိုတာဘာမှမရှိပါဘူးစာအုပ်မိတ်ဆက်ပွဲကိုတက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာတတ်မှတ်ကြီးဦးကျော်မိုးထွန်းကိုဒေါအောင်ဆန်းစုကြည်ဘယ်မှာဖမ်းဆီးခံရရလဲလို့အာရဖီကမေးမြန်းရမှာတော့တရားတချို့တွေကတော့ဒီနေပြည်တော်ကဝင်ကြီးတွေထားတဲ့အိမ်ယာမှာရှိနေတယ်လို့ပြောတာရှိတယ်တချို့တွေကြတော့ဒီနေပြည်တော်ကစစ်တပ်ရဲ့ဝင်းထဲမှာရှိနေတယ်လို့ပြောတဲ့လူတွေကရှိတယ်ဒါ
အဖြေတော့ကျွန်တော်တို့မရဘူးဒါကြောင့်ကျွန်တော်တို့ပွင့်လင်းပြောရင်စိုးရိမ
် RF ရဲ့လိလာစုံစမ်းချက်တွေအရဒေါန်ဆန်းစုကြည်ဟာနေပြည်တော်အချုပ်ထောင်တနေရာမှာဖမ်းဆီးခံနေရတာဖြစ်ပါတယ်စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုဖမ်းဆီးထားပြီးတော့နိုင်ငံရေးကစားကွက်ထဲမှာအသုံးချမယ်လို့နိုင်ငံလိလာသုံးသပ်သူတချို့ကယူဆတာတွေလည်းရှိပါတယ်
လာမယ့်ဂျွန်လ19ရက်နေ့ဆိုရင်ဒေါအောင်ဆန်းစုကြည်ဟာအသက်89နှစ်ပြည့်မှာဖြစ်ပါတယ်ဒါပေမဲ့သူဟာအခုဆိုလို့ရှိရင်နေပြည်တော်ကအကျဉ်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်ပြီးတော့မွေးနေ့ရှင်မပါပါပဲဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့တွေကိုကဘာတဝမ်းမှာကျင်းပနေကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်စောဖူးကွာပါဝါရှင်တန် DC ကနေသတင်းပေးပို့ခဲ့တာ
ပါ RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်ပြီးဆေးရဲဆိုးတာဝန်ယူစီစဉ်တဲ့ကရင်နေတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်
တရားပဲစီအမှုချကြီးဆရာစီဘီပြာလီတဲ့မြတ်ချင်းနုစလီပရိုကူကြီးယတကနာငေရင်ငေချေလီဇိုလဲချစ်တဲ့ငွေငေမော်လီယာဖေကြလီတဲ့တကြကြီးနဲ့စတပရကေဆာနာခုံညာနဟောယတကလဲဖိနေတဲ့တကြစီဒီဟေမှာကြယ်ကြက်ခါလေးကူမမောချာညာဒီစီလီဟိုစီဒီနဲ့လောဘဲနေဒီစီလီဟိုဆာဆာမောစီဒီဟေရီတဲ့တကြစီလောငိုပရီတကလျာနီရောမရှိခါလေးကူပရခုန်နီလောပြကျဲစီဒီစီတဘဲနေဒီနတ်ပြားစဲဟင်းတရီတကအစီတဟင်းနပါဘရဲ
မိကယာလီကတပတ်ချတော်ခါလေးကိုစီတဟင်းနမမိုချာရင်တူစီလီဟုအောင်နီဒာမေလီဇဲလတ်ချီချီလိုဆာဆာမစီတဟင်းမလိုဘဲနေဒီယာလီကကြကလာတပတ်ဒရီကောစီအိုင်စီတရီဖဲမဘိုမမ်ဘိုဒူခုမမီမာယေဟင်းတရီဂရီတိုင်းဖိုနာခုံညဆခဲနမမမိုချာခီဆာဟောချီလိုဘူးနခုခီဒီမမိုချာနီစီလီဟုအငင်းနမတရီယိုဟာနီလောပရီဒူယံငီချီလီဟိုဆာဆာမစီဒေနမလိုဘဲနီချီချီလီဟိုငီလိုဘဲနီကမိုကာစီလီဟိုနီလီဦးနမီချီလီဟိုကူတမွန်ဒီတဲစီဒေနမလိုဘဲနီအဲလာဒူစငေဒီဒူမမုတ်ချာနီနဒနာချီလီဟိုဒေဟူပူနာပီကီယာလီကေကူမမုတ်ချာနီနဒချီလီဟိုအမေလူးဇဲလနမမမွေချီချက်နာအိုင်စီမာတူဒူမမုတ်ချာနီနဒချီလီဟိုစီဒေနူပလိုထငနာစီချီတဲလိုဘဲနီစီဒေနမဖြစ်မီပါဟဲနီလူပူနာမအိုနီဒူဟဲနီပူနာမနတဒေခုံညာယေရှိလူဟိုဒီလိုဘဲနိကမုကနတမွဒီတဲစီဒေနမမိချေဟယာပတိနိကရပြဖူနဟေနိဒူအမစေနလိုဘဲဟယာနိကရှိလူဟိုဆာဆာမစီဒေနမဘီဗီကူနတ်ဒေါ်ကူစီတတိဖဲကော်မတီရှိလူဟိုကော်မတီစီဒေနပလောနိကလူချူမြတ်ပူဟယာနိကဆာဆာမနာဒီတာနီပေကရစီတတိယတောစီဒေနမအာယီစီယေဖြစ်မီဟယာနိဒီဟေနိဖောနာတပလီဟယာရိဆိုဟယာနိပိုတတိဖဲနေဘဲလီဘမုချာနိတဘဲကူရှင်ရီတုံးနမှာလိုဘဲနိကဆာဆာမစီတဲ့အပရင်ကြီးစဲလွန်းမှာဒေတာနိပိကရစီတဲ့တျောတူဖို့နမော်မီမာရဲ့ဟင်းနေတူအိုင်စီနခါလီကူတတိဖက်တဖြစ်တဲ့မေစီတဲ့ဖြစ်မြညာနိကစတက်ဖို့ဒေချေကြီးဘလော့ကနိုက်စီတူမိဟီခူကူရှီလူဟိုရဲ့အီရှိုတာနိပိကရှီလူဟိုဆာဆာမစီအပရဆိုဇီလွန်းမီချိုဟယာနိပိကပရစီခမုံငူပရဖူးနစင်ရီနေတူမနက်ရှီလူဟိုဆာဆာမစီတဲ့ဟိုအဲချာနိယခူနမှာရမီကျဘဲရလော့ပလီယန်ညင်းနပြဆယ်ဦးနီချပရဟင်းနီဖောန
ဘေဂွန်ကတရီတကြစီတဲ့ဟနာဘီယီနဟောရောပေးမှုဖဲတပေါ်မြဆယ်နီဒါဂုပေကယာလီတရီတကြစီတဲ့လော့ပလီဟေဘွေးတရီနီစီ
RFA ရဲ့အင်ကာနိမနခင်အစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှဖျားရှင်လန်းချမ်းမြေကြပါစေရှင်
Radio Free Asia.